အမေရိကန်မှာတော့ဒီအိုင်အိုဝါပြည်နယ်အထက်တန်းကျောင်းတစ်ခုမှာ18နှစ်သားအရွယ်ကျောင်းသားတူဦးရဲ့ပြစ်ခတ်မှုကြောင့်6တန်းကျောင်းသားတူဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်ပြစ်ခတ်သူလူသံသရာရှိသူကျောင်းသားဟာသူ့ကိုယ်သူပြစ်တဲ့တနတ်ဒဏ်ရာရရှိပြီးသေဆုံးသွားတယ်လို့စုံစမ်းမှုတွေကယူဆရတယ်လို့ဒဏ်ရာရရှိသူတူဦးဟာကျောင်းအုပ်ချုပ်ရေးအဖွဲ့ဝင်တူဦးဖြစ်တယ်လို့လုံခြုံရေးတာဝန်ရှိသူတူဦးကိုကိုးကားပြီး AB သတင်းမှရေးပါတယ်ပြစ်ခတ်မှုဖြစ်တဲ့ Perry အထက်တန်းကျောင်းမှာကျောင်းသား 8,000 လောက်ရှိပြီး Iowa မြို့တော်ဒမွိုင်းရဲ့အနောက်မြောက်ဘက်မိုင်40အကွာမှာရှိတာပါအဲ့ဒီအထက်တန်းကျောင်းနဲ့အလဲတန်းကျောင်းကတစ်ဆက်တည်းရှိနေပြီးမြို့ရဲ့အရှိတ်အဆွန်မှာတည်ရှိပါတယ်တနတ်သမားဒဏ်ရာသူ3ဦးကိုဒမွိုင်းမြို့စေယုံတစ်ခုကိုလူနာတင်ကားနဲ့တေဆောင်သွားခဲ့ပါတယ်ကြံဒဏ်ရာရရှိသူတွေကိုတော့နောက်ထပ်စေယုံတရုံကိုထပ်ပို့ခဲ့ရပါတယ်အထက်တန်းကျောင်းနဲ့တမိုင်ခွဲလောက်မှာမနေ့9နာရီလုံးမဲ့ Republican ကိုစလဲ Rama Swami ရွေးကောက်ပွဲစည်းရုံးပွဲကိုတော့ရွှေ့လိုက်ရပါတယ်ခင်ဗျာ Iowa ပြည်နယ်ဟာစန့်ကျင်ဘက်အုပ်စုတွေကြားနိုင်ငံရေးတင်းမာမှုရှိနေချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ